This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးသဘာဝပီးစစ်အာဏာရှင်ဘီရုကနေကင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ18ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးမှုကတင်ပြပေးသွားပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။Radio NUG ရဲ့မနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။အတင်းအဓမ္မစစ်သားစုဆောင်ပြီးရှေ့တန်းပုတ်ခံရတဲ့လူငယ်လူရွယ်တွေကိုစစ်တိုက်ရဲအောင်စိတ်ကြွရွတ်သွစေပြတွေဘုံဘော်လော်သုံးစေပြီးစစ်တိုက်ခိုင်းတာမျိုးတွေရှိနေတယ်လို့ဒေါက်တာဆိုးသူရဇော်ဆိုဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အတင်းအဓမ္မစစ်သားစုဆောင်ပြီးရှေ့တန်းပုတ်ခံရတဲ့လူငယ်လူရွယ်တွေကိုစစ်တိုက်ရဲအောင်စိတ်ကြွရွတ်သွစေးတွေဘုံဘော်လော်သုံးစပြီးစစ်တိုက်ခိုင်းတာမျိုးတွေရှိနေတယ်လို့မန္တလေး PDF စစ်ဦးစီးအဖွဲ့ဝင်ဒေါက်တာဆိုးသူရဇော်ကဆိုပါတယ်ကြားကာလအလုံးမှာမြန်မာနိုင်ငံရဲ့လူမှုဘဝအဖုံဖုံကိုမနှဲပြန်လဲတိဆောက်ရလိမ့်မယ်အစကတည်းကအရာရာနောက်ကျနေတဲ့ကျွန်တော်တို့မြန်မာနိုင်ငံဟာစစ်အာဏာအသိမ်းခံလိုက်ရတဲ့အတွက်ကြောင့်ကဏ္ဍပေါင်းစုံဟာပျက်စီးယိုယွင်းသွားပြီးကဏ္ဍပေါင်းစုံဟာအလုံးစုံပြတ်သွန်းသွားပြီလို့တောင်ပြောလို့ရတယ်မနေ့ပြန်လေထူထောင်ရမယ့်အထက်မှာမိုးရစ်ဆေးဝါးတွေအင်မတန်ကျယ်ပြန့်နေတဲ့ကိစ္စကလည်းထိဆုံးပါပဲဈေးပေါ်ပေါ်နဲ့ဖော်ဖော်တည်တည်ရနေတဲ့ယာမလိုဆေးမျိုးကအစပတ်စံတက်နိုင်တဲ့လူတွေမှာတုံးနိုင်တဲ့ EK နဲ့ Happy Water လိုအစုံပွားထနေတဲ့မိုးရစ်ဆေးဝါးတွေရဲ့ပြန့်နှံ့မှုဟာအင်မတန်ကြောက်စရာကောင်းနေပြီဒီလိုမိုးရစ်ဆေးဝါးတွေအထိုင်းကုန်းမဲ့ပြန့်နှံ့နေတာကိုရန်သူကအမိရအခွင့်အရေးယူအသုံးချနေပါတယ်အတင်းအဓမ္မစစ်သားစုဆောင်ပြီးရှေ့တန်းပုတ်ခံရတဲ့လူငယ်လူရွယ်တွေကိုစစ်တိုက်ရဲအောင်ရဲစေးတင်ပေးတဲ့အနေနဲ့ယာမလိုစိတ်ကြွရွတ်သွစေးပြတဲ့ဘုံဘော်လော်သုံးစပြီးစစ်တိုက်ခိုင်းတာမျိုးတွေရှိလာပါပြီလို့၎င်းကဆိုပါတယ်။လက်ရှိမှာစစ်ကောင်စီတပ်စခန်းများကိုတော်လှန်အင်အားစုများကသိမ်းပိုက်ရမှာစခန်းအတွင်းမိုးရစ်စေးပြများကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။အခုလိုကာလမျိုးတိုက်ပွဲတွေပြင်းထန်လို့ပြီးစစ်တဲ့ဝန်တွေကျက်ပြက်လာတဲ့အပြစစ်ကောင်စီတက်အနေနဲ့သူ့ရဲ့အောက်ခြေစစ်သားတွေကိုဆေးကျွေးပြီးတိုက်ပွဲဝင်ခိုင်းလာတာမျိုးမကြခဏကြုံရပါတယ်ဆေးကြွနေတဲ့အချမ်းပတ်စစ်သားတွေကဘာဆိုဘာမှမသိတော့ဘဲအာယုံတစ်ခုထဲမှာပဲနေဝင်သွားပြီးတိုက်ပွဲကြားမှာကြီးစံတွေပလူပြက်နေလဲအကြောက်လန့်မရှိဇွတ်ထိုးတက်တာမျိုးတွေမကြခဏကြုံလာရတယ်လို့ဗန္ဒလေး PDF စစ်ဦးစီးအဖွဲ့ဝင်ဒေါက်တာဆိုးသူရဇော်ကထပ်လောင်းပြောဆိုထားပါတယ်ခင်ဗျာစစ်ကောင်စီကသူတို့ထုတ်ထားတဲ့ကင်းထောက်လေနှစ်မျိုးကိုထုတ်ပြခဲ့ပြီးလေကြောင်းစွမ်းအားကိုပုံမှုအသုံးပြုရမယ်လို့စစ်ကောင်ဆောင်ပြောကြားဆိုတဲ့သတင်းကိုတင်ပြသွားပါမယ်။စစ်ကောင်စီလက်ထက်ကတီထွေထုတ်လုပ်ထားတယ်လို့ဆိုတဲ့ MTX-A1 နဲ့ MTX-AB ကင်းထောက်လေနှစ်မျိုးကိုဒီဇင်ဘာ15ရက်နေ့မှာစစ်ကောင်ဆောင်မရောက်လည်ကိုတိုင်တပ်တော်ဝင်ပေးခဲ့တယ်လို့သိရပါဗျ။အဆိုပါတပ်တော်ဝင်အခမ်းအနားမှာစစ်ကောင်းဆောင်မင်းအောင်လည်းကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲများမှာလေကြောင်းစွမ်းအားကိုပုံမှုအသုံးပြုရမယ်လို့လည်းပြောကြားခဲ့ပါတယ်။ MTX-A1 လေယာဉ်ကို2021ခုနှစ်မတ်လ25ရက်နေ့ကအောင်မြင်စွာစမ်းသပ်ပြန်တန်းနိုင်ခဲ့တယ်လို့ MTX-1B ကိုလည်း2024ခုနှစ်မတ်လမှာစမ်းသပ်ပြန်တန်းနိုင်ခဲ့တာဖြစ်ပြီးစတင်အသုံးပြုဖို့ဂျပန်တွေကတပ်တော်ဝင်ခဲ့တာပါ။စစ်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲပြင်းထန်ခဲ့တဲ့ကရင်ပြည်ရခိုင်ကချင်နဲ့ကရင်ပြည်နယ်တို့မှာစစ်ကောင်စီရဲ့ရဟတ်ရင်တွေလေရင်တချို့ပစ်ချခံရတယ်လို့ပြက်ကျတာတွေလည်းအများအပြားဖြစ်ပေါ်ခဲ့ပါတယ်။ဒီဇင်ဘာ9ရက်နေ့ကတပ်တော်ဝင်အခမ်းအနားမှာပြက်စီးဆုံးရှုံးခဲ့ရတဲ့လေရင်တွေအထက်ရဟတ်ရင်တိုက်ခတ်ရေးနဲ့ ကုန်တေလေရဲ့အပါဝင်စုစုပေါင်း၈စီးကိုပြန်လည်အစားထိုးဖြစ်တင်းခဲ့ပါသေးတယ်။ထို့အပြင်စစ်ကောင်စီကဖိုက်တာဂျက်လေရဲ့တွေရဲ့ကုန်ကြစည်းရဲ့မြင့်မားမှုကြောင့်နောက်ပိုင်းတိုက်ပွဲတွေမှာကုန်တေလေရဲ့တွေကိုအသုံးပြုပြီးဘုံကျဲတိုက်ခတ်မှုတွေပြုလုပ်နေရလဲဖြစ်ပါတယ်ခင်ဗျာ။ပေါ့မြို့ဇပမျောရွာမှာပြည်သူ၅ဦးကိုစစ်တပ်ကတပြက်ပြည်သူ60ကျော်ကိုဖမ်းဆီးပြီးနေအိမ်နှလုံးကိုမီးရှို့ဖျက်ဆီးခဲ့ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ဒီဇင်ဘာလ15ရက်နေ့နနက်4နာရီခွဲအချိန်ခန့်တွင်ပေါင်းမြို့နယ်စပန်မျောကျေးရွာကိုအကြမ်းဖက်ဆက်တပ်နှင့်ပြူစောထိမြောက်ကဝင်ရောက်စီးနင်းပြီးပြည်သူ80ခန့်ကိုဖမ်းဆီးကာနေအိမ်နှစ်လုံးကိုမီးရှို့ဖျက်ဆီးခဲ့ကြောင်းဒေသသတင်းများအရသိရပါသည်။အဆိုပါအကြမ်းဖက်ဆက်တပ်စစ်ကြောင်းသည်ဒီဇင်ဘာလ16ရက်နေ့တွင်ပြူစောထိကျေးရွာအနီး၌ဖမ်းဆီးသွားသောပြည်သူများထဲမှ9ဦးကိုတပ်ဖြတ်ခဲ့ပြီးရုပ်အလောင်းများကိုစွန့်ပစ်ခဲ့တယ်လို့သိရပါသည်။ဖမ်းဆီးသွားသူများထဲမှစပန်မျောကျေးရွာသားကိုသိန်းဝင်းကိုမောင်ငယ်ကိုဖြိုးကျော်ကိုနေတိုးနဲ့လှိုင်းထက်ကိုတို့ကိုတပ်ဖြတ်ခဲ့ခြင်းဖြစ်ပါတယ်လက်ရှိချိန်တွင်အကြမ်းဖက်စစ်ကောင်စီတပ်သားများဖမ်းဆီးသွားသောပြည်သူ65ဦးခန့်ကိုပြူစောတိကျေးရွာများတွင်ဖမ်းဆီးထားတယ်လို့သိရပါတယ်ခင်ဗျာစောတိမြို့နယ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူ3ဦးဒဏ်ရာဆိုတဲ့သတင်းကိုတင်ပြသွားပါမယ်ကရင်အမျိုးသားအစည်းအရုံး KNU ကတူလေအုတ်ချုပ်နေပြီခလဲလွေထုခရိုင်စောတိမြို့နယ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ပြည်သူ3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့မှာအင်ဂရီကျေးရွာတွင်အခြေချထားတဲ့စစ်ကောင်စီရဲ့ခလာရ9ခုတပ်ပေါင်းစုကနေရုံတိုင်းကျေးရွာအတွင်းကိုလက်နက်ကြီး60မမနှလုံးပစ်ခတ်ခဲ့ရာရုံတိုင်းရွာနေအသက်68နှစ်အရွယ်ရှိဒေါ်သေးဆိုသူထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အလားတူဒီဇင်ဘာလ12ရက်နေ့မှာလည်း၎င်းစစ်ကောင်စီတပ်ဖွဲ့ကဆန်ဖဲကျေးရွာကိုလက်နက်ကြီး60မမတလုံးပစ်ခတ်ခဲ့ရာဆန်ဖဲရွာခံဦးခင်ဝဲအသက်42နှစ်နဲ့မဆန်းမူအသက်45နှစ်တို့နှစ်ဦးလက်နက်ကြီးထိမှန်ဒဏ်ရာရခဲ့ပါသေးတယ်ထို့အပြင်ဒီဇင်ဘာလ17ရက်နေ့မှာပိန်းစလုတ်အခြေဆိုင်ခလာရ164တက်ကနေချုံအင်းကျေးရွာကို120မမလက်နက်ကြီးတလုံးနဲ့ဂွေးကုန်းကျေးရွာကိုတလုံးပစ်ခတ်ခဲ့သေးတယ်လို့သိရရှိပါတယ်ခင်ဗျာတောင်ငူတပခတ်ကိုယာယီတာဝန်နဲ့လာတဲ့စစ်ကောင်စီဗိုလ်ကြီးနဲ့တရင်ဘက်ကိုဖမ်းမိဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ညောင်လေးပင်မြို့နယ်ညောင်လေးပင်မတောက်လမ်းပိုင်းတနေရာမှာစစ်ကောင်စီတပ်ဗိုလ်ကြီးအစ်စ်အရာရှိတအူးနဲ့တရင်ဘက်အမျိုးသားတအူးကိုဖမ်းဆီးရမိခဲ့တယ်လို့ Fire Dragon PDF အဖွဲ့ထံကသိရပါတယ်။ဒီဇင်ဘာ9ရက်မနက်ပိုင်းမှာရှောက်တခင်စစ်စေးရေးလုံးတွေချိန်မှာအရက်ဝတ်အင်စီကားနဲ့လာတဲ့စစ်ကောင်စီတုံးပွင့်အရာရှိတဲ့သူ့ရဲ့တရင်ဘက်ဆိုသူကိုဖမ်းဆီးရမိခဲ့တာဖြစ်ပြီးတောင်ကိုစစ်ဌာနချုပ်ကိုအလုတ်ကိစ္စယာယီတာဝန်နဲ့သွားမှာဖြစ်ကအခုလိုစစ်ကောင်စီအရာရှိကိုပထမဆုံးအကြိမ်ဖမ်းမိတာဖြစ်တယ်လို့သိရပါဗျ။ဖမ်းဆီးရမိထားသူတွေဟာရွှေချင်းအခြေဆိုင်ခလာရ59တရင်က DSA အပတ်စဉ်58စင်အသက်29နှစ်အရွယ်ဘိုကြီးညီညီအောင်နဲ့သူ့ရဲ့တရင်ဘက်အဖြစ်ဆောင်ရွက်နေသူအသက်21နှစ်အရွယ်ပြည့်ဖြူအောင်ခချစ်စရာရွှေချင်းမြို့နယ်ရှမ်းရွာနေထိုင်သူတို့ဖြစ်တယ်လို့သိရပါဗျ။၎င်းတို့နှစ်ဦးဟာပြည်သူတွေကိုဖမ်းဆီးဝေပစ်တာစစ်မှုထမ်းဖို့လူငယ်တွေကိုအထက်အကျက်စွန့်ဆောင်းရမှာပါဝင်တာတော်လိုင်းရဲ့အဖွဲ့တွေနဲ့ပတ်သက်သူတွေကိုဖမ်းဆီးဖို့တရင်စုံစမ်းတာတွေကိုလောက်ကန်ခဲ့တာကိုဝန်ခံထွက်ဆိုထားတယ်လို့သိရပါဗျ။ဒီဇင်ဘာ10ရက်မှာကရင်အမျိုးသားလူမျိုးရေးတပ် KNLA တပ်မဟာ3တပ်ရင်းခုံထံကိုလွှဲပြောင်းပေးလိုက်ပြီးအရေးယူမှုကိုတော့ KNLA ဘက်ကဆက်လက်လှုပ်ဆောင်သွားမယ်လို့သိရပါဗျ။ Fire Dragon PDF အဖွဲ့အနေနဲ့စစ်ကောင်စီတပ်သားပြူစောတိ6ဦးအထိဖမ်းဆီးရမိထားပြီးစစ်တုပ်ပန်းတွေကို KNU ထံလွှဲပြောင်းပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။လှိုင်းတရာတရားဟောင်းအနီးခမရ93နှစ်တက်ကိုဖောက်ခွဲတက်ခတ်ခဲ့ရာစစ်သား2ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ရန်ကုန်တိုင်းလှိုင်းတရာမြို့နယ်လှိုင်းတရာတရားဟောင်းအနီးရှိစစ်ကောင်စီခမရ93တက်ကိုဖောက်ခွဲတက်ခတ်ခဲ့တယ်လို့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ရန်ကုန်ပကဖကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ15ရက်နေ့ည7နာရီခွဲအချိန်ခန့်မှာပြည်ရမြင့်မိုင်း3လုံးဖြင့်ဖောက်ခွဲတက်ခတ်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်သား2ဦးထိခိုက်မှုရှိခဲ့တယ်လို့ဆိုပါတယ်။တပ်စခန်းတက်ခတ်ခံရပြီးနောက်စစ်ကောင်စီတပ်ဖွဲ့ကလှိုင်းသားရတရားများကိုပိတ်ပစ်ခဲ့ပြီးစစ်ဆေးမှုများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ညောင်ပင်ကုန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဒရုန်းဖြင့်ပုံချတက်ခတ်ခံရပြီး2ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။တရဲတားကြီးတိုင်းတရဲတားကြီးညိုတယ်ရောင်ပေကုန်းကျေးရွာထက်ကနေတလုံးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကို drone ဖြင့်ဗုံးတိချတက်ကတ်ခဲ့ရာနှစ်ဦးဒဏ်ရာရခဲ့တယ်လို့တရဲတားကြီးပကပစုံကတောပုံးကြီးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ19ရက်နေ့မိုးလွယ်တနားကြီးခန့်မှာရောင်ပေကုန်းရွာထက်ကနေတဲ့အိမ်မှာစစ်ကောင်စီတပ်သား10ဦးခန့်စုဝေးနေချိန်မှာတရဲတားကြီးပကပစုံက drone ဖွဲ့ကဗုံးတိချတက်ကတ်ခဲ့တာလို့ဆိုပါတယ် ဒေါ်ပြတ်တက်ခတ်မှုအတွင်းစစ်ကောင်စီတပ်သားနှစ်ဦးအပြင်းထန်ဒဏ်ရာရှိခဲ့ပြီးဒဏ်ရာရခဲ့သူနှစ်ဦးကိုဇဝဲကျွော်ရကခပ်ပရ996တပ်ရင်းကိုကားဖြင့်တင်ဆောင်သွားတယ်လို့ဖော်ပြထားပါတယ်။၎င်းစစ်ကောင်စီစစ်ကြောင်းဟာညောင်ပင်ကုန်းကျွော်အနီးတစ်ဝိုက်မှာအင်အား60ခန့်ဖြင့်ကိုယ်ရောင်ဖြောက်လှုပ်ရှားနေတာနှစ်ပတ်ခန့်ကြာမြင့်နေပြီဖြစ်တယ်လို့သိရပါတယ်။ရန်ကုန်ရဲတပ်ရင်းငါးမှရဲတပ်သားတဦးတောက်တာပကပထံလက်နက်နဲ့အလင်းဝင်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ရန်ကုန်တိုင်းရဲတပ်ရင်းကမော်ဘီမရဲတပ်သားတဦးတောင်တာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကပထံကိုလက်နက်ခဲယက်နဲ့တကွာအလင်းဝင်လာတယ်လို့တောင်တာပကပကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ16ရက်နေ့မှာအဆိုပါရဲတပ်သားဟာအကြမ်းဖက်စစ်တပ်လက်အောက်မှယုံထွက်ပြီး G3 တနက်တလက် G222000နဲ့အတူပြည်သူ့ရင်ကွင်းခေလုံအလင်းဝင်လာခဲ့တာလို့ဆိုပါတယ်။လန်ဒန်နဲ့တကွာအလင်းဝင်လာတဲ့အဆိုပါရဲတပ်သားကိုဂုံပြူငွေ7,500ချင်းမြစ်ပေးခဲ့တယ်လို့သိရပါဗျ။ဖက်စစ်ဝါဒီစစ်တပ်အောက်ကနေနိုင်ငံရဲ့ပြည်သူကိုအကြမ်းဖက်ဖျက်ဆီးရမှာပါဝင်နေတဲ့စစ်သားရဲသားများအနေနဲ့အမြန်ဆုံးဆက်သွယ်အလင်းဝင်ရောက်ပြီးပြည်သူရင်ဝင်ခေလုံလာကြဖို့ကိုလည်းတောင်သာမြို့နယ်ပကပကတိုက်တွန်းထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio UNG သတင်းထောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်။
စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးနိုင်ကတင်ပြပေးသွားပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ18ရက်နေ့မနက်ပိုင်း Radio UNG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ဂျပန်လွှတ်တော်အမတ်များတမက်ကဂျီရန်ရဲ့နှစ်ပတ်လည်အစည်းအဝေးကို UNG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။ဂျပန်လွှတ်တော်အမတ်များတမက်ကဂျီရန်ရဲ့နှစ်ပတ်လည်အစည်းအဝေးကို UNG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ဥဆိုပါလှသိမ်းတက်ရောက်ခဲ့တယ်လို့သတင်းရရှိပါရယ်။ UNG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ဟာမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးသောပါတီပေါင်းစုံပါဝင်တဲ့လွှတ်တော်အမတ်များတမက်ကဂျီရန်ရဲ့နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်ပြီးမြန်မာအရေးနဲ့ရှေ့လုံငန်းစဉ်များကိုအပြန်အလှန်တင်ပြဆွေးနွေးခဲ့တယ်လို့သိရပါရယ်ခင်ဗျာ။ဆလဘီ UNG ပညာရေးဝန်ကြီးဌာနအောက်စာတင်ကြောင်းတွေ FYO အဖွဲ့မှဥဆောင်ပြီးလာရှိုးမှာစတင်ဖွင့်လှစ်တဲ့တင်ကိုတင်ပြပေးပါမယ်။ရှမ်းမြောက်ကိုကန့်တက်မတော် MNDAA သိမ့်ပိုက်ထားတဲ့လာရှိုးမြို့ပြန်လည်ထူထောင်ရေးကာလမှာကျောင်းနေအရွယ်ကလေးတွေစတင်နိုင်ဖို့အတွက် Education Supporting Center ကိုလွတ်လပ်သောလူငယ်များအဖွဲ့ FYO ကဥဆောင်ပြီးတော့စတင်ဖွင့်လှစ်သွားမယ်လို့တင်ရရှိပါရယ်။FYO တာဝန်ရှိသူတို့ကစည်ရင်ကတော့20နှစ်အထိနောက်ဆုံးထားပြီးကောက်မယ်တတန်းကို30လက်ခံဖို့စီစဉ်ထားတယ်များလာရင်ထပ်လက်ခံဖို့ရှိပါတယ်ကလေးတွေရဲ့လုံခြုံရေးအတွက်နေရာကတော့ခွဲတင်မယ်ဒီလ21ရက်နေ့မှာစာစတင်နိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်အခုလာအပ်တဲ့ကလေးတွေတော့အယောက်20ကျော်ပါပြီအွန်လိုင်းပေါ်မှာလည်းကျောင်းအပ်လက်ခံပါတယ်လို့ပြောထားပါတယ်ESC မှာမူလာတန်းကနေ12တန်းအထိလက်ခံထားပြီးတော့မတနိုင်သူတွေကိုထောက်ပံ့ပေးမှာဖြစ်ကတက်နိုင်သူတွေရဲ့အတွက်ကျောင်းအပ်ခကိုမူလာတန်းက2000ကျွေအလေတန်းက4000နဲ့အထက်တန်းကိုတော့ဘာသာတစ်ခုကို1000နှုန်းနဲ့ကောက်ခံတယ်လို့ဆိုပါတယ်။အဆိုပါကျောင်းဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပညာရေးဝန်ကြီးဌာနအောက်မှာဖွင့်လှစ်ထားတဲ့ကျောင်းဖြစ်ပြီးတော့စာမေးပွဲလေးဖြည့်ခွင့်ပေးမယ်လို့သိရပါတယ်။အလားတူလာရှိုးမှာ MNDAA တပ်ဖွဲ့ကလည်းကျောင်းနေအရွယ်ကလေးတွေအတွက်ဒီဇင်ဘာလ2ရက်နေ့ကနေစာတင်ဝိုင်းတွေစတင်ဖွင့်လှစ်တင်ကြားပေးနေတယ်လို့သိရပါဗျခင်ဗျာဆလဘီရွှေပြည်သားတပိတ်ကော်မတီမှရဲဘော်2ဦးကိုစစ်ကောင်စီကမတရားဖမ်းဆီးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်ရွှေပြည်သားတပိတ်ကော်မတီမှကိုရန်နောင်ကြည်ဝင်းနဲ့ကိုသက်ထူးစော်တို့ကိုအကြမ်းဖက်စစ်ကောင်စီတပ်မှဒီဇင်ဘာလ10ရက်နေ့မှာမတရားဖမ်းဆီးခဲ့တယ်လို့ New Generation Youth Strike Committee NGYSC ကသတင်းထုတ်ပြန်ထားပါတယ်။၎င်းတို့နှစ်ဦးဟာဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးနေ့လှုပ်ရှားမှုကိုလှုပ်ဆောင်ပြီးညပိုင်းမှာရွှေပြည်သားမျိုးနွယ်အမှတ်8ရပ်ကွက်ကမိုတယ်တစ်ခုမှဝင်ရောက်နားခူနေချိန်တကောင်စီရဲ့အကြောင်းပြပြီးဝင်ရောက်ဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။ဖန်စီခံထားရတဲ့တပိတ်ရဲဘော်နှစ်ဦးကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးနေပြီးတော့စစ်ခုံရုံးတင်ကမတရားပုံမှန်များဖြင့်တရားစွဲဆိုထောင်ချနိုင်ရည်လှုပ်ဆောင်နေတယ်လို့ NGYSC ကဖော်ပြထားပါတယ်။ဒီဇင်ဘာလ10ရက်နေ့လူအခွင့်အရေးနေ့လှုပ်ရှားမှုမှာ2008ခြေဥစာအုပ်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်အလန်တို့ကိုမီးရှို့ခြင်းအပါအဝင်လူအခွင့်အရေးထွန်းကားစီတရားမျှတလွတ်လပ်မြေစာသားကိုကင်ဆောင်ပြီးမြန်မာပြည်ရဲ့ စိတ်တုံးနေတဲ့လူခွင့်ရဲ့အတွက်တိုက်ပွဲဝင်လှုံ့ဆော်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီမန္တလေးမှာနှစ်ပတ်အတွင်းလူငယ်တုတရားကျော်စကားဆရဲ့မတရားဖန်ဆီးမှုခံခဲ့ရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။2024ခုနှစ်ဒီဇင်ဘာလ10ရက်နေ့မှ15ရက်နေ့အထိနှစ်ပတ်တာကာလအတွင်းမန္တလေးမြို့မှာရှိတဲ့လူငယ်တုတရားကျော်စကားဆရဲ့မတရားဖန်ဆီးမှုခံခဲ့ရကြောင်းဒီဇင်ဘာလ16ရက်နေ့မှာမန္တလေးတပိတ်အင်အားစုကအသိပေးဖော်ပြထားတာပါ။ယခုအခါနိုင်ငံအနှံ့အပြားမှာစစ်ရှုံးနေတဲ့အကြမ်းဖက်စစ်တပ်ဟာလူသားအရင်းအမြစ်လူအချက်ကြီးမားလာပါပြီ။ဒါကြောင့်မတရားပြတ်ထန်းလိုက်တဲ့စစ်မှုထံဥပဒေကိုအသက်သွင်းပြီးနိုင်ငံအနှံ့တပ်သားအသင်းများကိုအဓမ္မစုဆောင်းနေပါတယ်။မန္တလေးတပိတ်အင်အားစုအနေဖြင့်2024ခုနှစ်ဒီဇင်ဘာလ10ရက်နေ့မှ15ရက်နေ့အထိနှစ်ပတ်တာကာလအတွင်းမြေပြင်သတင်းမီဒီယာများကိုအခြေခံပြီးမန္တလေးမြို့နယ်ခုနှစ်မြို့နယ်မှာစစ်မှုထံဥပဒေကြောင့်မတရားဖန်ဆီးခံရတဲ့လူငယ်များအားစည်ရင်ပြုစုခဲ့ပါတယ်လို့ဖော်ပြထားပါတယ်။အဒီလိုအခြေခံပြုစုရာအောင်မြေတာဇံမြို့နယ်မှာ22ဦး၊ချမ်းအေးတာဇံမြို့နယ်မှာ9ဦး၊မဟာအောင်မြေမြို့နယ်မှာ5ဦး၊ချမ်းမြတာစီမြို့နယ်မှာ5ဦး၊ပြည်ကြီးတကုံမြို့နယ်မှာ36ဦး၊အမရပူရမြို့နယ်မှာ18ဦးနဲ့ပသိမ်ကြီးမြို့နယ်မှာ34ဦးစုစုပေါင်း125ဦးမတရားဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။စစ်မှုထမ်းဥပဒေကိုအကြောင်းပြပြီးတော့ဖမ်းဆီးရာမှာတွေးရှိရသည်မှာနေညအချိန်မရွေးဖမ်းဆီးခြင်းညအချိန်မတော်အေဇင်ဥပဒေကိုအကြောင်းပြပြီးတော့ဖမ်းဆီးခြင်းများကိုဇက်တိုက်ပြုလုပ်လာတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ဒါကြောင့်မန္တလေးမြို့နေလူငယ်လူထုအနေဖြင့်အချိန်မတော်နေအိမ်ပြင်ပကိုသွာလာခြင်းမလိုအပ်ဘဲခရီးသွာလာခြင်းပျော်ပွဲရွှင်ပွဲများသို့သွာလာခြင်းများကိုတက်နိုင်သမျှရှောင်ကျဉ်သင့်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီရွှေဘိုအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားများအားထောင်ဝင်စာလူတွေးခွင့်မပေးဘဲပိတ်ပင်ထားပြီးအကျဉ်းဦးစီးဝန်ထမ်းများကလည်းအဂရိလိုက်စားမှုများဖြင့်ထောင်ဝင်စာတွေးဆောင်ခွင့်ကိုအကြက်ကင်လျက်ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံတော်မှရှိတဲ့အကျဉ်းထောင်များမှာနိုင်ငံရေးအကျဉ်းသားများကိုဖိနှိပ်မှုများဆက်လက်ဆိုးရွားစွာဖြစ်ပေါ်နေပြီးတော့ရခိုင်တရင်ဘက်အတွင်းရရှိထားတဲ့တရင်အချက်လက်များအရာရွှေဘိုအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသားများအားထောင်ဝင်စာလူတွေးခွင့်မပေးဘဲပိတ်ပင်ထားသည်မှာ6လဝန်းကျင်ရှိနေပြီဖြစ်ပြီးတော့အကျဉ်းဦးစီးဝန်ထမ်းများကလည်းအဂရိလိုက်စားမှုများဖြင့်ထောင်ဝင်စာတွေးဆောင်ခွင့်ကိုအကြက်ကင်လျက်ရှိတယ်လို့ AAPP ကအတည်ပြုဆိုထားတာပါအလားတူပင်မြောင်းမြအချင်းထောင်မှာရှိတဲ့နာမကျန်းဖြစ်နေတဲ့အချင်းသားများမှာအချင်းထောင်တွင်လုံလောက်တဲ့ဆေးဝါးကုသခွင့်မရရှိနေသလိုမိသားစုဝင်များမှလည်းဆေးဝါးပို့ခွင့်ကိုပါကန့်သက်ခံထားရလျက်ရှိပါသည်။မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးခံခဲ့ရသူစုစုပေါင်း 28,888 ဦးရှိပြီးတော့အဲ့ဒီထဲကမှ 21,318 ဦးမှထိမ့်သိမ်းခံနေရဆဲဖြစ်ကထိမ့်သိမ်းခံနေရသူများအနက်မှ 9,694 ဦးမှထောင်တန်ချမှတ်ခံထားရတယ်လို့သိရပါတယ်ခင်ဗျာ ဆလဘီ2025ခုနှစ်မှာရန်ပုံငွေလုံလောက်စွာမရရှိခဲ့ပြန်ဘူးဆိုရင်မြန်မာနိုင်ငံကဘဝပေါင်းများစွာအကူအညီမေးချရလိမ့်မယ်လို့ UNOCHA မြန်မာထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်2024ခုနှစ်အတွင်းရန်ပုံငွေရရှိခဲ့မှုအလွန်နှေးပါးခဲ့တာကြောင့်အကူအညီပေးဖို့ရထားခဲ့တဲ့လူဦးရေ 9.3 သန်းထဲကလူဦးရေ 1.4 သန်းဟာမိသည့်အကူအညီမှမရရှိခဲ့တဲ့အပြင်ရရှိခဲ့တဲ့သူတွေဟာလည်းပြည့်စုံအောင်ရရှိခဲ့ခြင်းမရှိပါဘူး2025ခုနှစ်မှာလည်းရန်ပုံငွေလုံလောက်စွာမရရှိခဲ့ပြန်ဘူးဆိုရင်ဘဝပေါင်းများစွာအကူအညီမေးချရလိမ့်မယ်လို့ဒီဇင်ဘာလ16ရက်နေ့မှာ UNOCHA မြန်မာကဖော်ပြထားပါသည်မြန်မာနိုင်ငံအတွက်2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ရေးအစီအစဉ်ကနိုင်ငံတော်မှရှိတဲ့ထိခိုက်လွယ်သူလူဦးရေ 9.5 သန်းကိုလူမှုဘဝရှင်သန်ရေးအကူအညီတွေပေးအပ်ဖို့ကန်ဒေါ်လာ 1.1 ဘီလီယံအစုပြုတောင်းဆိုထားကြောင်းသိရပါပါတယ်ခင်ဗျာဆလဘီຫນွေဥပံ ICO Round 2မှာ Equality Token များကိုအစုရှယ်ယာရှင်များထံသို့အောင်မြင်စွာဖြန့်ဝေထားပြီးဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ຫນွေဥပံရဲ့ ICO Round 2မှာ Spring DB များကိုအစုရှယ်ယာရှင်များထံသို့ဒီဇင်ဘာလ16ရက်နေ့မှာအောင်မြင်စွာဖြန့်ဝေထားပြီးဖြစ်တယ်လို့ຫນွေဥပံကအသိပေးကြေညာထားတာပါ။ຫນွေဥပံ ICO Round 2မှာ SDB ရဲ့ Equality Token ဖြစ်တဲ့Spring DB များကိုအစုရှယ်ယာရှင်များထံသို့ဒီဇင်ဘာလ16ရက်နေ့မှာအောင်မြင်စွာဖြန့်ဝေထားပြီးဖြစ်ကြောင်းဥစွာသတင်းကောင်းပါလိုက်ပါတယ်။ຫນွေဥပံ APP အတွင်းရခိုင် Seed Round ICO ကို Spring DB Token ဟုအမည်ပြင်ဆင်ထားပြီးတော့မိမိရဲ့ Seed Round နဲ့ Round 2ရင်းနှီးမြှုပ်နှံမှုစုစုပေါင်းပမာဏအားပေါင်းထည့်ပေးထားတာကိုတွေ့မြင်နိုင်မှာဖြစ်ပါတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင် အိမ်ပြန်လှိုင်းသည့်အတွက်စိတ်အားထက်သန်ပြီးခိုင်မာတဲ့ပြည်သူထောက်ခံမှုတွေကြောင့်သာ ICU Round 2အောင်မြင်စွာပြီးမြောက်ခဲ့တာဖြစ်ပြီးတော့နွေဦးပံမှဝမ်းမြောက်ဂုဏ်ယူစွာကျေးဇူးတင်ရှိအပ်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီး CDM စစ်သားနဲ့ရဲများအတွက်ဖုန်းကွန်ပျူတာပြင်သင်တန်းအမှတ်စဉ်နှစ်ဖွင့်လှစ်တဲ့တင်ကိုတင်ပြပေးပါမယ်။ပြည်သူနဲ့ယုံကြည်ရက်တီလေးရဲ့ဘဝသစ်ကိုတည်ဆောက်နေကြတဲ့ CDM စစ်သားရဲများကိုပြည်သူပန်းတိုင်မှာအတက်နိုင်ဆုံးကူညီပေးလျက်ရှိပြီးတော့အလုတ်ကိုင်းခွင်လန်းရရှိစေရန်တပ်မွေးပညာသင်တန်းများအစီအစဉ်မှ electronic စက်ပစ္စည်းပြင်လုပ်ငန်းပြုလုပ်လို့သူ CDM စစ်သားရဲများအတွက်ဖုန်းကွန်ပျူတာပြင်သင်တန်းအမှတ်စဉ်နှစ်ကိုဒီဇင်ဘာလ14ရက်နေ့ကမဲဆောက်မြို့မှာစတင်ဖွင့်လှစ်ခဲ့ကြောင်းသိရရှိပါသည်တင်တန်းကာလမှာနှစ်လဖြစ်ပြီးတော့တင်တန်းတက်ရောက်ပြီးပါကအနည်းဆုံးမိမိကိုယ်တိုင်ဖုံးမှန်လဲဘက်ထရီလဲစာကစ်ဘုတ်လဲလှယ်ခြင်းများကွန်ပျူတာကောင်းမကောင်းဟတ်ဒ်ဝဲဆော့ဝဲစစ်ဆေးခြင်းဆော့ဝဲအင်စတာလေးရှင်းဝင်းဒိုးစ်အင်စတာလေးရှင်းများလုပ်ကင်နိုင်ပြီးတော့တနိုင်တစ်ပိုင်းပြုပြင်နိုင်တဲ့အနေအထားထိရောက်ရှိမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလဘီ PLE ထိမ့်သိမ်းထားတဲ့စင်138ကောင်တဲကအကောင60ကို TNLE လွှဲပြောင်းတာဝန်ယူတဲ့သတင်းကိုတင်ပြပေးပါမယ်။တပိတ်ချင်းမျိုးနယ်မှာရှိတဲ့ပြည်သူလွတ်မြောက်ရေးတပ်မတော် PLE ထိမ့်သိမ်းထားတဲ့စင်အကောင်ရေ138ကောင်နဲ့အတူစင်ဦးစီးမိသားစုဝင်တွေထဲမှစင်အကောင်60ကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLE ထံလွှဲပြောင်းပေးရခဲ့တယ်လို့သိရပါတယ်။အများပြည်သူပိုင်းစင်ဝိုင်း22ဝိုင်းတွေက12ဝိုင်းကို PSLF TNLE ကထိမ့်သိမ်းကာကွယ်ပေးမယ်ဆိုတာကြောင့်စင်အကောင်ကြီး60ကိုစည်ရင်းစရာမှတ်တမ်းနဲ့အတူလွှဲပြောင်းပေးရခဲ့တယ်လို့သိရပါတယ်။ TNLE နဲ့ PLE တို့အကြားမဟာမိတ်ဆက်ဆံရေးပုံမူခိုင်မာလာစေဖို့နဲ့မဟာမိတ်တပ်ဖွဲ့အချင်းချင်းအပြန်အလှန်လေးစားမှုတွေအရာရည်ရှိခိုင်မြဲတဲ့မဟာမိတ်အကျိုးကိုရည်ရွယ်ပြီးလွှဲပြောင်းပေးရခဲ့တာဖြစ်တယ်လို့ PLE တာဝန်ရှိသူကပြောဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီယန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်ဒီနေ့မနက်အတွက်တိုင်းသားဘာသာစကားအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကတင်ဆက်ပေးထားပါတယ်ရှင်။
မတ်ပီချမ်လုံးကုတ်ပိတ်တူကိုဖောင်းဟီလကူလလီဒီစမရီယံဟိနကအူသမ်စနာတာဒန်ကဘင်္ဂလာကပ်ပလုံးနီပခတ်နာအမေရိကန်နိုင်ငံချာယဝန်ကြီးဌာနလိုအစာယုလူခွင့်ရေးကာွယ်စုအပိတ်တော်ငါ CHRO ကမော်ဒ်ကုန်းစလိုင်းမန်ခရီယလန်ဟေအဒန်လောမ်ထောင်နီလကုလလီဒီစမရီရှာကွန်ဟင်ဟေပီပီဆိုင်ယာလူခွေနေလာအုံမန်မင်္ဂလာဒီကလိုက်ပုံကလူခွေအခဆိုင်ခက်တဲ့အပုံဆောင်နာကွန်ဟင်လာအုံးတဝင်းငါဒီကလိုက်ပုံကအကဒန်ခက်တတာအဇာဘိုင်းချန်ဘူလီဗီးရီးယားကိုလံဘီယားကာနာကူဝိကအကဆဝါတီနီတာချစ်နဲ့ကိုရမ်ခက်လုံဟဲကိုဒခိပအဒန်လာအုံးတဝင်းငါကိုရမ်လမ်လုံအကဒန် CHRO အကမော့တ်ကိုစလိုက်မန်ခရီယလန်ဟတာထောင်းနီလေကုလခတ်ကိုရကပ်လိုအနာအခတ်တုံလုံငါလူခွေအချူဖောင်းနဘိတဲ့ဖတ်အလူတီအခမ်ဆန်ပွိနာခືခရကပ်လိုနိမ့်တက်နဘိတဲ့ဒီကလိုက်ပုံလိုအမင်းတီဩလ်စက်နထိုင်ဟမ်လာယူနီဗာဆယ်ဂျူနီဒစ်ရှင်ယူဂျီဟီလာအဖနာဟမ်အဆိုင်အင်ဒိုနီးရှားနဲ့ဖိလစ်ပင်ရမ်ဟီလမ်ခိုတေယာတေယာအခဆွိကုံပခတ်လောအုံတလမ်ခိုဆေမင်းလောအုံအပနိနာထောင်းနီလေကုလလီဒီဇမာနီလီနီဝေငါချဲလန်ဒီဖန်ဖို့စ်မတူပီဘရီကက်စ်ဝမ်ကခရကပ်လှန်ပနီဟေစာဒင်းပဒုံအဒึกတလာဩလ်ထန်ယက်လောအုံအကဒึกခန်းပနီခိုယတာတန်ကူကခိုကလဘုတ်အုံတီပခတ်တတာဘုံလိုဒုံအဒึกယေဘောဆမွဲလ်ဟတာခုနက်ပစရီလမ်နီဆမ်ထုမေငါဒึกတီယေဘောပနီယမ်ဟတာလိခတ်လမ်နီဆမ်ထုမေငါဒึกတလာဩလ်ထန်ယက်လောအုံပထမနာ ท้องนี่เลยกุลลีดิสมาร์นิชาคนเห็นมินซังปัญหาเวงะฮักคาเป็งชงจุงวังซาสิกองซีวิญญาณโลวันลงะบูมเนวินิอดีทิลดงะอิมคุยกับทางปลีเฮดึกตลาอุลทางยากละอมตะกะคุยะอามนูอันปะอัสนูทางปัญหาเนแค่นะทางปลีเฮดึกตลามิงละอมชงจุงโคเฮตาฮักคาเนเมงราชาติขาละลุงมือละสิกองซีวิญญาณโลบูมเนบังคับอดีละอมแต่ก็บุ้มอดีตทองนงาจุงจุงโคก้าปิลน้ำทางประชาโคบังหาดังตลาอุลทางยากละอมอปลีนาระคายรำตองกุเป็นกาอำมังอาศิสิกุเกตานาโชสากะขางาเฮระคายขรกาบเอีลุมื่นเบยอลุไทยละอมเซิงตลาเอีเบนกาเปียนใจดาวงคันคันตุคาลุทุยโนเวมเบอร์นิคุลนิลีคุณหินเวงาตองกุขปุยแต่มื่นเบยอลุไทยละอมตีแต่ฮิกาสากะขางาตัมมาทานาโชชิเมียนตายินยุทุมสมลีปรุกขามายะยังอาสมลีปลีเตเกือบอากาศอภัยวันบังลาดิสมาร์นิลินฮีคุณหินลิมเบนเวงตาเบยอลุไทยละอมรักใครรำมาเตฮีเดือขาลุงลีละอมปึงตีกุมคัดคุยกับมื่นอลุเฮตาตองโกเปงเนแค่นาเปงแห่ไรทุ่มมื่นอลุไทยละอมซึ่งตลาอุลทางยากละอมอปังานาซีเรียรำเฮขรกาบอุกนลาตำราอาซัสโลกุมซอมงาเฮอุกคุยะทางทองสังเฮเมดึกติอารามคุยกับปิลนามทางนัสตงตันคุยกับเข็กทืมเฮคู่คำเบยอโยงตากูท้องนี้และทิคัดเวงาอากาศเซิงหางอารัตนุยอุตโตรายีเฮอาซัสขรกาบโลอภิเรลติอากาศเซิงหางปิลนามขรกาบโลท้องนี่และกุลลีดิสมาร์นิเรตเวงตาดามัสกัสขบุยเนอารามปุยอัลเถอเบยที่ก็เสมือนเบยอลุอุทัยละอมอาสัตมาตตาราชารำลายงติอารามเตตปงเอจีเอสเนอัลเถอขึกลงเตก็บาอลุอุทัยละอมบันบังละอตวงกูเปียงยีก็เสพโอยอาศัยอุกุงก็เสอตึกูอามีลงเตมัสทาฮิลาสิไทยนำละลงอิมก็โพยอาศัยละอมตำระอาสัตว์โลอุกเวงะเบิ่งอธิดงเฮดิกลายปุ่มกับยูเอ็นโลสิปวยอภิปะดันตัดน้ำมืออาศัยวันบังลาทึกอาศัยเบยเบยเตเฮตาเกือบเป็นน้ำขรกับเต็งลาเกือบอมเซิงดงะซีเรียรามอธุกูสเลละกอมเจอร์เปรนเซนโลเกือบบาทึกกระลงปุยเบยองหามลำเตเกือบบีตลาอุลทางยากละอมเมื่อปีทำอุลทางกันตุนขักโซซัลลาอมไงนักขึ้นซาดิสินมังไว้ตรงเส
เรดิโอดงโลงาหน้าตุนกังไงเขิกตากุลคู่กาตืออยากตะกืมจอนิขัดเหมือนจังคนเอกเปรเลมินิสอมโทมัส16มิตร 17.79 มิกาหัดดงโลงาก่อนหน้าตุนอุทัยซึ่งเดมตุบีทำอุลทางคนเอกตุนใบสวะจัลลาอมไงนักคือภาษาใบดีมุเซ
တော်တာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာတိုက်ရိုက်နားဆင်နိုင်သလို Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounug မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လန်ရေးတွက်ထပ်ဖို့ဝင်ငွေများကိုတဖက်တလန်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 11.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမျိုးနွယ်အစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုကြေညာဝေချတာကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါ ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်